ရုရှားနိုင်ငံမှာကျင်းပတဲ့အကြီးမားဆုံးစီးရဲလက်ချက်မှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်ရုရှားအရှေ့ဘက်စိတ်ကမ်းမြို့ဖြစ်တဲ့ Vladivostok မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရဲ့စီးပွားရေးထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအကြီးမားဆုံးစီးရဲလက်ချက်မှုကိုစတင်လိုက်တာပါရုရှားနိုင်ငံဟာအနောက်နိုင်ငံတွေရဲ့အရေးကိစ္စတွေယူကရိန်းနဲ့ဆီးရီးယားအရေးတွေမှာဝင်ရောက်ဆက်ဖက်တယ်လို့အနောက်နိုင်ငံတွေကဆက်ဆွဲတာကြောင့်အခြေအနေတင်းမာနေချိန်မှာပဲရုရှားတရုတ်မွန်ဂိုလီးယားသုံးနိုင်ငံကတပ်ဖွဲ့ဝင်တွေဟာ Vostok 2018 East 2018စီးရီးလက်ချက်မှုကိုစတင်လိုက်တာလည်းဖြစ်ပါတယ်အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်1982ခုနှစ်မှာကျင်းပတဲ့ Zapad 81အကြီးမားဆုံးစီးရီးလေးကျင်းမှုမှာတော့ဒီဝါဆော့စာချုပ်အဖွဲ့ဝင်နိုင်ငံတွေအပါအဝင်တပ်ဖွဲ့ဝင်3,000+ကြားထဲမှာသာပါဝင်ခဲ့ပြီးတော့အခုကျင်းပတဲ့စီးရီးလေးကျင်းမှုကတော့ပိုကြီးမားပြီးတပ်ဖွဲ့ဝင်3,000နောက်ဒီစစ်ဖက်3,000-6,000စစ်လေယာဉ်ပေါင်း1,000နဲ့စစ်သင်္ဘော60လောက်ပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကပြောပါတယ်လေးနဲ့တစ်ချိန်ကျင်းပတဲ့ဒီစီးရီးလေးကျင်းမှုမှာတရုတ်နိုင်ငံဟာအရင်ကနဲ့မတူတဲ့တပ်ဖွဲ့ဝင် 3,200 နဲ့လက်နက်ကြီးပစ်ခတ်တဲ့တပ်ဖွဲ့အစု 9,000 လောက်ဆီလွတ်ပါဝင်စေခဲ့တာဟာလေအမေရိကန်ပါဝင်ဥရောပနိုင်ငံတွေပေါ်တရုတ်ကသတိပေးရရောက်တယ်လို့တချို့အကြေခတ်တွေကသုံးသပ်ပါတယ်ခင်ဗျာ